တရုတ်ပိုင် TikTok Video App ရဲ့အမေရိကန်ဆိုင်ရာစီမံခန့်ခွဲမှုကိုလာမယ့်စက်တင်ဘာလ15ရက်နေ့အထိအမေရိကန်လုပ်ငန်းကြီးတစ်ခုခုကမဝယ်ဘူးဆိုရင်တော့လူသုံးများတဲ့ TikTok App ကိုအမေရိကန်မှာလုံးဝသိမ့်ပြင်မယ်ဆိုသမ္မတဒေါ်နယ်ထရန့်ကတင်းနှင်းလာနေမှာပြောဆိုလိုက်ပါတယ်
I set a date of around September 15th.At which point it's going to be out of business in the United States.
Microsoft, ဒါမှမဟုတ်လေတရားရောက်ကသဘောတူညီချက်ရပြီးမဝယ်နိုင်ဘူးဆိုရင်တော့စက်တင်ဘာလ15ရက်နေ့မှာ TikTok ကိုပိတ်ပြင်မယ်လို့သမ္မတထရန့်ကသတင်းထုတ်ပြန်ကိုပြောတာပါ TikTok ကစူးစမ်းထားတဲ့အသုံးပြုသူတွေရဲ့အချက်အလက်တွေကိုတရုတ်အစိုးရကယူပြီးထောက်လှမ်းညင်တဲ့တခြားရည်ရွယ်ချက်တွေနဲ့ပါအသုံးပြုနိုင်တယ်လို့အမေရိကန်ပြည်ထောင်စုကပြောဆိုထားပြီးTikTok app ကိုအမေရိကန်အမျိုးသားလုံခြုံရေးအရာတရားဝင်စုံစမ်းစစ်ဆေးနေပါတယ်။တစ်ချိန်တည်းမှာပဲ TikTok ရဲ့မိခင်ကုမ္ပဏီ ByteDance က TikTok ရုံးချုပ်ကိုပြည်ပကိုရှေ့ဖို့စဉ်းစားသုံးသပ်နေကြောင်းတင်းနှင်းလာနေမှာပြောပါတယ်။